ပါကစ္စတန်နိုင်ငံမှာမုတ်တုံမိုးကြောင့်ရေကြီးမှုထမ်းသင့်နေတဲ့တောင်ပိုင်းဆင်းပြည်နယ်ကိုအကူအညီပစ္စည်းတန်းချိန်များစွာတင်ဆောင်သွားတဲ့အမေရိကန်စစ်တပ်လေယာဉ်နှင့်စင်တင်းကနေနေမှာဆက်ရောက်သွားပါပြီ။ဆင်းရဲတဲ့ပါကစ္စတန်နိုင်ငံတွင်ရေဘေးဒဏ်အဆိုးဆုံးခံရတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။လေယာဉ်တစ်စင်းကိုအကူအညီပစ္စည်း35ဒဏ်စီတင်ဆောင်လာကြောင်းပါကစ္စတန်ရက်ဖက်လေးချောင်းအာဏာပိုင်အဖွဲ့ပြောခွင့်ရဆာအစ်ဦးလာကပြောဆိုထားပြီးဒီအကူအညီပစ္စည်းတွေကိုတော့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP အစီအစဉ်နဲ့ပြည်နယ်တွင်းမှာဖြန့်ဝေမှာဖြစ်ပါတယ်။ဆင်းပြည်နယ်ရှုခါလေးစိတ်ကိုလေရင်တွေဆင့်သက်ခဲ့တာဖြစ်ပြီးအမေရိကန်ရဲ့အကူအညီပေးရေးလုပ်ငန်းစဉ်ကကြာတာပြင်းနေကစတင်ခဲ့တာဖြစ်ပြီးစက်တင်ဘာလ16ရက်နေ့ထိဆောင်ရွက်မှာဖြစ်ကြောင်းလည်းသူကပြောပါတယ်။ပါကစ္စတန်မှာဒီနေ့ဇွန်လလယ်ပိုင်းမှာဆက်ခဲ့တဲ့မုတ်တုံမိုးအလွန်အကျွံသက်ထန်ခဲ့တဲ့ဒဏ်ကိုခံခဲ့ရတာဖြစ်ပါတယ်။မုတ်သက်ထန်မှုနဲ့ရေးချိမှုဟာဆိုရင်ရာသီဥတုပြောင်းလဲမှုကြောင့်ဖြစ်တယ်လို့ကျွမ်းကျင်သူတွေနဲ့တာဝန်ရှိသူတွေကအပြစ်ဖော်ထားပါတယ်ရှင်။